ဘာတဝမ်းစီးပွားရေးချက်စင်းမှုတွေအောက်ရုန်းကန်နေကြတဲ့တိုင်းပြည်တွေအနေနဲ့အိန္ဒိယနိုင်ငံဟာလည်းငွေချေးဖောင်းပွားမှုတွေဖွံ့ဖြိုးမှုနှေးကွေးတာတွေရူပီးငွေတန်ဖိုးကျဆင်းမှုတွေကြောင့်ယင်းနှိမ့်မြုံနယ်လူတွေအတွက်စိတ်မသက်သာစရာဖြစ်နေရပါတယ်။ဒီလိုခြေနေတွေဟာစီးပွားရေးအတွက်လိုအပ်ချက်တွေကြီးကြီးမားမားရှိနေတာမူဝါဒရေးရာချမှတ်မှုတွေမှာအားနည်းတာတွေကြောင့်လို့ကျွမ်းကျင်သူတွေကသုံးသပ်နေကြပေမဲ့တချို့ကတော့လည်းနက်ခတ်တရားတွေနဲ့စိုက်နေလို့ဆိုနေကြတာပါ။အခုဆိုရင်ယင်းနှမြုံနယ်သူတွေအနေနဲ့ဈေးကွက်ထက်ကအပြောင်းလဲတွေကိုဂျိုပြောင်းဂျိုလွဲအပေါ်မူတည်ပြီးဘလို့တက်ရောက်မှုတွေရှိနိုင်မလဲဆိုတာကိုခံမှန်းနိုင်မှုနက္ခတ္တဗေဒပညာရှင်တွေရဲ့အကူအညီတွေကိုရယူလာကြတဲ့အထည်လည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာအသေးစက်တစ်ခုကိုလုတော့မယ်ဆိုရင်နတ်တွေကိုပူဇော်ပတ်သက်လို့ရှိကြတာနဲ့အမျှစီးပွားရေးချက်ချမွန်ပိုင်းမြို့မှာဆိုရင်လဲဂျိုကြီးကိုလုံးကိုပူဇော်ပတ်သက်ထားတဲ့နတ်ကောမှာလက်လာပါရှင်မှုစီးပွားတက်ဖို့ဆူတောင်းသူတွေတန်းစီနေကြတာကိုလည်းတွေ့ရလို့ရှိပါတယ်။မကြသေးရင်ကာလာတွေကဆက်လို့ကြာဆင်းမှုအရေးရောင်တွေတွေ့မြင်လာနေရတဲ့မွန်ပိုင်းမြို့ရဲ့ Wall Street လို့ဆိုရမယ်အစုရှယ်ယာပေါင်းထောင်ပေါင်းများစွာကိုနေ့စဉ်အယောင်းဝယ်လုပ်နေတဲ့ Bombay Stock Exchange ဈေးကွက်ကလုပ်ငန်းရှင်တွေလည်းဒီထက်ပါဝင်လာနေတာဖြစ်ပါတယ်။ India Stock ပွဲစားမဟာရှ်ကိုဝန်ဒေးကတော့တနေ့တခြားရှုပ်ထွေးလာနေပြီးအတင်းဆောင်မခံနိုင်တဲ့ဈေးကွက်ထဲကခြေနေတွေကိုခံမှန်းဖို့နီလန်းသစ်တွေကိုရှာနေရပြီလို့ဆိုပါတယ်
Because of the sideways movement in the market on technical charts, too many number of signals keep generating.
ဈေးကွက်ထဲမှာအပြင်ကရိုက်ခတ်မှုတွေကြောင့်ဤပညာပိုင်းအရကိန်းငန်းန်းတွေတစ်ချိန်လုံးပြောင်းနေတာကနေတိုင်းလိုလိုလက်တွေ့ကြုံနေရတဲ့ကိစ္စပါ။ကိန်းငန်းန်းမှန်သမျှနောက်ကိုလျှောက်လိုက်နေရတာကလည်းတဖြည်းဖြည်းနဲ့မလွဲတော့ပါဘူး။ဒါကြောင့်လည်းတခြားနည်းတွေနဲ့ကိန်းငန်းန်းတွေကိုတွက်ချက်ပြီးကျွန်တော်တို့အတွက်ပိုအကျိုးရှိမဲ့ကိန်းငန်းန်းတွေထွက်လာအောင်လုံနိုင်ဖို့လိုလာပါတယ
်။ဝိရပညာရှင်တူဦးဖြစ်တဲ့ဆော်မီအွန်ကာကတော့စီးပွားရေးသမားတွေယင်းနှိမ့်မြုံနယ်မှုတွေမှာအမျက်ထွက်မဲ့နီလန်းတွေရှာဖွေနေသူတွေအတွက်နက္ခတ္တပညာနဲ့လမ်းညွှန်နိုင်တယ်လို့ဆိုပါတယ်။နက္ခတ္တဗေဒနဲ့ယောဂကျင့်စဉ်တွေကိုသင်ကြားပို့ချပေးနေတဲ့ Pranava Pitan Trust အသင်းထူထောင်သူဆော်မီအွန်ကာကဘဏ္ဍာရေးလုပ်ငန်းတွေနဲ့ပတ်သက်လို့အလို့ယုံဆွေးနွေးပွဲတွေကိုလည်းမကြသေးရင်တော့ပဲခမခဋ္ဌလို့စီစဉ်နေသူပါသူရဲ့အခြေခံယူဆချက်ကတော့ဘန်ဒါရေးဈေးကွက်အပါအဝင်တက်ရှိအရာအလုံးပေါ်ဂျိုတရာနက်ခတ်တွေကလွှမ်းမိုးထားတယ်လို့ယုံကြည်ထားတာဖြစ်ပါတယ်။နက်ခတ်တာစီးပွားရေးလို့ထင်ရှားလာနေတဲ့ဒီပညာရဟာဆိုရင်ပြင်ပကဘာနဲ့ဘန်ဒါရေးဈေးကွက်ကြားဆက်နွယ်နေတာတွေကိုလေ့လာထားတာပါ။ယင်းနှိမ့်မြုံနယ်သူတွေအစုရှယ်ယာဈေးကွက်ကပွဲစားတွေလုပ်ငန်းရှင်တွေပါတက်ရောက်လာကြတဲ့သူရဲ့အလို့ယုံဆွေးနွေးပွဲမှာဆိုရင်လဲဆွာမီအွန်ကာကစတော့ဈေးကွက်မှာအယောင်းဝယ်လုပ်တဲ့နေရာတွေကိုဝေဒနည်းပညာနဲ့ရှင်းပြပါတယ်။ကိန်းငွေအချက်လက်ဇီယာတွေတွက်ချက်မှုတွေနဲ့စီးပွားရေးလုပ်ငန်းတွေကအပြောင်းလဲတွေဟာဂျိုပြောင်းဂျိုလွဲတွေနဲ့ဘလို့ဆက်နွယ်နေတဲ့အဓိကကျတဲ့နက္ခတ်တရားအပြောင်းလဲတွေပေါ်မှီတည်ပြီးဘလို့အချိန်မျိုးမှာစတော့တွေကိုဝယ်သင့်တယ်ဆိုတာတွေကိုလည်းတွက်ပြသွားပါတယ်စတော့တွေထုတ်ရောက်မှုအကောင်းဆုံးအချိန်ကိုတွက်ချက်နိုင်တဲ့နည်းလမ်းတစ်ခုလည်းသူ့မှာရှိတယ်လို့ဆိုပါတယ်အိန္ဒိယနိုင်ငံအနှံ့အခကျင်းဝင်ယူပြီးဗန်ဒါရေးလုပ်ငန်းတွေမှာဝေဒပညာနဲ့တွက်ချက်မှုတွေအတွက်နှစ်ရက်ကြာအလုပ်ရုံဆွေးနွေးပွဲတွေကျင်းပပေးနေတဲ့နက္ခတ္တဗေဒပညာရှင်ဆွာမီအွန်ကာကဈေးကွက်ထဲအပြောင်းလဲတွေအပေါ်နေ့စဉ်ခန့်မှန်းချက်တွေထုတ်ပေးနိုင်တဲ့ Shuri Trash D လို့အမည်ပေးထားတဲ့ကွန်ပျူတာဆော့ဖ်ဝဲတစ်ခုကိုလည်းတီထွင်ထားတာပ
ါ We integrated the wonderful science of astrology into that economical field that is called financial astrology it's become a financial astrology
အော်ဆရာကောင်းလောက်တဲ့နက္ခတ္တဗေဒသိပ္ပံပညာရပ်ကိုကျွန်တော်တို့စီးပွားရေးနယ်ပယ်နဲ့ပေါင်းစပ်ထားပြီးတော့ဒါကိုလည်းဗန္ဓာရေးဆိုင်ရာနက္ခတ်ပညာဖြစ်တဲ့လူတွေကခေါ်နေကြပါပြီဒီယူဆအစ်စ်ကိုလည်းကျွန်တော်တို့ပေါင်းဆက်တီထွင်ထားပြီးတော့မဟာလက်ရှမီနတ်သမီးရဲ့အမြင်အဖြစ်နဲ့စီးပွားတက်ပြီးတော့ဝင်ငွေတိုးလာစေမယ့်ပညာရပ်ဖြစ် Street Dish T လို့ကျွန်တော်တို့ကအမည်ပေးထားပါတယ်
။ဒန္ဒာကြီးဆန်းဆန်းနာမည်ပေးထားသလိုပဲနက္ခတ္တပညာနဲ့ပတ်သက်လို့အခြေခံဘုဒ္ဓတမရှိတဲ့သူတွေတော့ဗန္ဒာကြီးလုပ်ငန်းတွေအတွက်တွက်ချက်ရမှာဒီနစ်စနစ်ကိုအသုံးချနိုင်တယ်လို့လည်းသူကဆိုပါတယ်။ဘဝအတွက်ပဲဖြစ်ဖြစ်စီးပွားရေးအတွက်ပဲဖြစ်ဖြစ်ကြီးကြီးမားမားဆုံးဖြတ်ချက်ချတဲ့အခါမျိုးမှာဘယ်ဒီနက္ခတ်ဆရာတွေနဲ့တိုင်ပင်လေးရှိကြတဲ့အိန္ဒိယနိုင်ငံသားတွေအထူးသဖြင့်ဟိန္ဒူဘာသာဝင်တွေကြားမှာတော့ဝေဒပညာရှင်ဆွာမီအွန်ကာရဲ့နီးသစ်ကအားကိုးရာတစ်ခုလည်းဖြစ်လာနေတာပါကမ္ဘာဗန္ဒာရေးဈေးကွက်ကမပြေလည်နိုင်သေးတဲ့ပြဿနာတွေစီးပွားရေးဆိုင်ရာမူဝါဒတွေချမှတ်ရမှာအိန္ဒိယနိုင်ငံရေးသမားတွေငင်းခုန်နေကြတာတွေကယင်းနှိမ့်မြုံနယ်သူတွေအတွက်စိုးရိမ်စရာအကြောင်းရင်းတွေဖြစ်နေရပါတယ်ဆွာမီအွန်ကာရဲ့အလို့ယုံဆွေးနွေးပွဲတစ်ခုကိုတက်ရောက်လာတဲ့တာတော့ဖဲပေရင်ပညာရှင်ရှင်နီနာယီရာကတော့ဗန္ဒာရေးဆိုင်ရာဝေဒပညာနီးစနစ်တွေဟာစတော့ဈေးကွက်မှာအစုရှယ်ယာတွေတက်နိုင်ချနိုင်မဲ့အခြေအနေတွေကိုဟောကိန်းထုတ်ရမှာအထောက်အကူဖြစ်မယ်လို့ယုံကြည်နေသူပါ
I needed that calculation, the mathematical calculation as to what is the relationship that it happens so in the market or a particular commodity works well for a particular person.
ဒီမှာအတွက်တွေ့ချက်မှုတွေလိုပါတယ်။ဈေးကွက်ထဲမှာဖြစ်လာတာဒီဒါမှမဟုတ်ရင်လေလူတူတယောက်တွေပစ္စည်းတစ်မျိုးမျိုးကအလုပ်ဖြစ်တယ်ဆိုတာမျိုးတွေလိုဆက်နွယ်မှုရှိတာတွေကိုသင်ချာနည်းနဲ့တွေ့တာမျိုးပါ။ဒီလိုဆက်ဆက်မှုမျိုးကိုကျမအနေနဲ့သိရဖို့လိုသလိုမိခွန်းနေအတွက်လည်းအခုဒီနေရာမှာအပြည့်ထွက်နိုင်ပါတယ်။
ဒါပေမဲ့လည်းဘန်ဒိုင်းလုပ်ငန်းတွေအတွက်ဘေးဒင်းဆရာတွေရဲ့တွက်ချက်မှုတွေအပေါ်အားလုံးကတော့လက်ခံနေကြတာမဟုတ်ပါဘူးဈေးကွက်ထက်မှဘေးဒင်းပညာကိုအားကိုးနေတာတွေဟာစီးပွားရေးပညာစံနှုန်းတွေဘန်ဒိုင်းဆိုင်ရာသီအိုရီတွေနဲ့လက်တွေ့မှာမကိုက်တာတွေရှိနေတယ်လို့လည်းဝေဖန်နေကြတာပါအိန္ဒိယလုပ်ငန်းရှင်တူဖြစ်တဲ့ဒီရန်တာလာကတော့စီးပွားရေးလောကကရက်ခတ်မှုတွေမူဝါဒရေးရာချမှတ်သူတွေရဲ့အဆုံးအဖြတ်တွေအပေါ်မူတည်ပြောင်းလဲနေတဲ့ဘန်ဒိုင်းဈေးကွက်ထက်ကအပြောင်းလဲတွေပေါ်ဘေးရင်ဆရာတွေဘလို့များဟောကိန်းထုတ်ပါလဲလို့မေးခွန်းထုတ်ပါတယ
် because investment is not depending on astrology which I think it is depending on the various factors like fundamentals like economical situations
ယင်းမြုံနယ်မှုတွေကဘေးရင်ပညာကိုအားကိုးနေကြတာမဟုတ်ပါဘူးကျွန်တော်ယူဆတာကတော့အကြောင်းအရာမျိုးမျိုးပေါ်မှာမူတည်ပါတယ်စီးပွားရေးဘန်ဒါရေးနဲ့ကမ္ဘာတစ်ဝန်းကအခြေအနေတွေအစိုးရတွေရဲ့မူဝါဒတွေလိုအခြေခံကြကြကိစ္စတွေမှာမူတည်နေတာပါ
အိန္ဒိယရဲ့စီးပွားရေးအားနည်းလာနေတဲ့လက္ခဏာတစ်ခုအဖြစ်နဲ့ကတော့ကုန်ထုတ်လုပ်မှုတွေလေးလအတွင်း၃ချိန်မြောက်ဖြစ်နေဇွန်လထဲမှာ1.8%ခန့်တုန်းကျဆင်းသွားခဲ့တာပါစီးပွားရေးဖွံ့ဖြိုးမှုတစ်ခုလုံးမှာလည်းတစ်နှစ်လုံးအတွက်အစောပိုင်းခန့်မှန်းချက်တွေထဲရောင်းနေပြီးစနစ်အတွင်းအနှိမ်ဆုံးဖြစ်နေ5.5%ခန့်တုန်းလောက်ပဲဖြစ်လိမ့်မယ်လို့ကြွမ်းကျင်သူတွေတွက်ဆထားတာလည်းဖြစ်ပါတယ်2011ခုနှစ်ထဲမှာအားကောင်းခဲ့တဲ့ပြပတင်ပို့မှုပမာဏဟာလည်းဇွန်လထဲမှာဒေါ်လာသန်းပေါင်း2000ခွဲအထိသာရှိခဲ့ပြီး 5.45 ရာခိုင်နှုန်းသာရှိခဲ့တာပါဒီလိုလက်တွေ့ကျကျကိန်းဂဏန်းတွေကိုတွေ့မြင်နေရချိန်မှာဘေးဒင်းပညာနဲ့စီးပွားရေးကိုကြားခံနိုင်မှာမလားလက်တွေ့သမားတွေအနေနဲ့တန်တရားတွေလည်းရှိနိုင်ပါတယ်ဒါပေမဲ့လည်းဝိရပညာရှင်ဆွမ်မီအောင်ကာရဲ့နီးနာအသစ်တွေကိုလက်ခံယုံကြည်နေကြသူတွေကတော့စမ်းကြည့်တာဟာမမားဘူးလို့မြင်နေကြတယ်လို့ဒီနည်းလမ်းတွေနဲ့စီးပွားရေးဆိုင်ရာဒုက္ခပုံကိုအရောက်လှမ်းနိုင်မလားမျှော်လင့်ချက်တွေလည်းထားနေကြဆဲဖြစ်တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုညှိနှိုင်းလိုက်ပါရစေကျွန်တော်အောင်လွင်ဦးပါခင်ဗျာ